ဒီနယ်မှာစစ်ဖြစ်တာနည်းနည်းလီးပါရှိပေမဲ့ဦးသိန်းစိန်အစိုးရဟာချီချူးဂုံပြူခံနေရပါတယ်။ပြုပြင်ရေးကိုဆက်လုပ်ဖို့ပြည်ပဆိုင်ရာအပိုင်းအဝိုင်းကထောက်ခံအားပေးကြပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရမနိုင်မနှင်းဖြစ်နေတဲ့ပြဿနာတွေလည်းရှိပါတယ်။ဒီအထက်မှာကချင်ပြည်နယ်ကပဋိပက္ခဟာအထင်ရှားဆုံးပါပဲ။ဒီအကြောင်းကိုနယ်သာလန်အခြေစိုက် Transnational Institute ကလွန်ခဲ့တဲ့မတ်လကဒီကချင် Crisis စာတမ်းကိုထုတ်ဝေပါတယ်။ကကနနေလုံးလုံးအပြည့်အခက်ရက်စဲခဲ့ပြီးမှဥသိမ့်အိမ်စိန်အစိုးရတက်လာပြီးသုံးလအကြာမှာတိုက်ပွဲတွေပြန်ဖြစ်ပါတယ်ဒေသခံတွေတင်းချီပြီးဒုက္ခရောက်ကြရပါတယ်အပြည့်အခက်ရက်စဲဖို့ဥသိမ့်စိန်အမိန်ပေးထားပြီးမှလေချောင်းကတိုက်ခိုက်တဲ့အထိအစိုးရတက်ရဲ့စစ်စင်ကြီးပြင်းထန်လာပါတယ်တစ်ဖက်ကပြုပြင်ရေးနဲ့ငြိမ်းချမ်းရေးကြွေးကြော်ပြီးတစ်ဖက်ကထိုးစစ်ဆင်းနေတာဟာအံ့ဩစရာဖြစ်နေပါတယ်ကချင်းပြည်နယ်စစ်ပွဲဟာဥသိမ့်စိန်အစိုးရတာဝန်ဖြစ်တယ်လို့ပြောနိုင်ပြီးမှလက်ရှိအခြေအနေကိုရောက်လာအောင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကလေးကလန့်ခင်းပေးခဲ့တာဖြစ်ပါတယ်။မကြခင်ကအပြစ်အခက်ရစဲခဲ့တဲ့တိုင်းရင်းသားအုပ်စုတွေအတွက်သင်္ကားစာဖြစ်ပါတယ်
။ပြစ်ခတ်ရစဲပြီးအစိုးရတပ်ချုပ်ကင်တဲ့နယ်မြေချဲ့ထွင်မှု၊မြေယာသိမ်းပိုက်မှု၊စစ်အုပ်စုနဲ့ကုမ္ပဏီအကျိုးစီးပွားမြင့်တင်မှု၊နိုင်ငံရေးတိုးတက်မှုစိတ်သုံးမှုစတာတွေဟာတိုင်းရင်းသားအကျိုးစီးပွားကိုထိခိုက်စေပါတယ်။စစ်အုပ်စုကြီးစိုးတဲ့အစိုးရစနစ်သစ်ပေါ်ထွက်လာအောင်ခွဲခြားအုပ်ချုပ်တဲ့မဟာဗျူဟာကိုအာဏာပိုင်တွေကျင့်သုံးနေဆိုတဲ့အယူအဆရှင်းတန်းနေစေဖြစ်ပါတယ်။လူမှုရေးနဲ့နိုင်ငံရေးအကြတဲ့ဖြစ်ရှင်ရေးဟာကချင်ရဲ့တရေးရှင်ရေးဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပပြီးအပြစ်ကရက်စဲကြောင်ကြီးညာနေပေမဲ့အောက်ခြေမှာအနံ့အပြားပြစ်ခတ်နေတော့မှာပဲ။ဒါကြောင့်မို့အစိုးရဟာပြောသလိုလုပ်နိုင်ဖို့အတွက်ပြစ်ခတ်မှုကိုချက်ချင်းရပ်ဆိုင်းနိုင်ရပါလိမ့်မယ်။အတိတ်ကအမားကိုပြုပြင်ဖို့ကချင်ပြဿနာမှာအခွင့်အလမ်းပွင့်နေပါတယ်။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွဲဆုံဆွေးနွေးတဲ့အစဉ်အလာဟာလွတ်လပ်ရေးရကြင်ကလေးကရှိခဲ့ပြီးမြရေရှည်ခံတဲ့ညီညာရေးကိုမတီးဆောက်နိုင်ခဲ့ပါဘူး KIO ကချင်လွတ်လပ်ရေးအဖွဲ့ဟာမဆလာခင်မှာ၃ကြိမ်ဆွေးနွေးခဲ့ပြီးမြ1994ကြာမှာအပြစ်အခက်ရပ်ဆင်းနိုင်ပါတယ်ဒါပေမဲ့အပြစ်ရတဲ့18နှစ်ကာလမှာစေအုပ်စုနဲ့ခရိုနီတွေဟာစီးပွားရေးဦးစားပေးပြီးကချင်တိုင်းရင်းသားအရေးကိုလစ်လူရှုခဲ့တယ်လို့ကချင်ဘက်ကဆိုပါတယ်စီအိုစုလဝကြီးအုပ်တာကိုဆန့်ကျင်နိုင်သူ KNO ကိုစစ်တပ်ကပြစ်မှတ်လို့သဘောထားတဲ့အတွက်နိုင်ငံရေးဆွေးနွေးဖို့စိတ်မကူးတော့တာဖြစ်ပါတယ်။2009 April ကစပြီးအပြစ်ရအုပ်စုတွေကိုအစိုးရတပ်လက်အောက်ကနေကြားဆောင်တပ်အဖြစ်အသွင်ပြောင်းဖို့ကြိုးပမ်းပါတယ်။အမိတ်မနာခံတဲ့ကိုကန့်ကိုစည်ရေးအရာအနိုင်ယူပြလိုက်ပါတယ်
။အစိုးရတပ်လက်အောက်ခံမလုပ်ချင်သူဟာကိုကန့်လိုဇက်သိမ်းသွားမယ်လို့တိုင်းရင်းသားအဖွဲ့တွေကိုသတိပေးလိုက်တာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးလိုတဲ့ကချင်ပါတီ၃ခုကို2010ရွေးကောက်ပွဲဝင်ခွင့်ပေးလိုက်ပါတယ်ရွေးကောက်ပွဲကိုမနှောက်ယှက်ပေမဲ့ KIO ကိုတောင်းကျမ်းသူအဖြစ်အစိုးရသတင်းစာကဖော်ပြလာပါတယ်ညှိနှိုင်းလို့မရတဲ့အခြေအနေရောက်လာတဲ့အခါစစ်ဖြစ်ပါတော့တယ်ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပါတယ်ဦးသိန်းစိန်အစိုးရဟာအခြားတိုင်းရင်းသားအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ပေမဲ့ကချင်ကိစ္စမှာဩဇာမရှိပုံရပါတယ်အချုပ်ပြောရရင်စစ်အုပ်စုအကျိုးစီးပွားနဲ့ကချင်တိုင်းရင်းသားအရေးဟာကချင်ပြည်နယ်မှာထိတိုက်တွေ့နေပါတယ်။လက်ခဲတဲလဲဖြစ်လေကချင်ပြည်သူတွေဒုက္ခရောက်လေဖြစ်နေပါတယ
်။အပြစ်ကရစဲခဲ့တဲ့နေရာဒေသမှာပြန်လည်ထူထောင်မှုအတွေ့ဦးသိန်းစိန်အစိုးရမှာအသုံးစရိတ်မရှိပါဘူး။ငြိမ်းချမ်းရေးလုပ်ငန်းတွေဟာနိုင်ငံခြားအကူအညီနဲ့ရပ်တည်နေတာဖြစ်ပါတယ်။နိုင်ငံရေးမဆွေးနွေးရင်အပြစ်ရတာဟာအချင်းကြီးသာဖြစ်ကြောင်းကချင်အရေးကသင်ခန်းစာပေးနေပါတယ်။ဦးသိန်းစိန်အစိုးရဟာတိုင်းရင်းသားအဖွဲ့အတော်များများနဲ့အပြည့်အကတ်ရက်စဲနိုင်ပေမဲ့ကချင်စစ်စင်ရေးကတော့လျော့သွားတာမဟုတ်ပဲပိုပြီးပြင်းထန်လာတာတွေ့ရပါတယ်။ဒါကြောင့်တိုင်းရင်းသားအရေးကိုနိုင်ငံရေးအရာအပြည့်မပေးနိုင်မချင်းလက်နက်ကင်ဆောင်ခွင့်နဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ရှိရမယ်လို့ KIO နဲ့အချမ်းတိုင်းရင်းသားအဖွဲ့တွေကကြေညာထားတာဖြစ်ပါတယ်။တိုင်းရင်းသားအရေးကိုလွှတ်တော်အပြင်မှာဘယ်လိုဆွေးနွေးမလဲ။လက်ရှိနိုင်ငံရေးစနစ်ကိုပြင်ဆင်နိုင်တဲ့အရေးလက္ခဏာရှိသလား။ဒီမိုကရေစီကျင့်သုံးဖို့လက်ရှိအခြေခံဥပဒေကိုပြင်ဆင်နိုင်မလားစတာတွေကိုတိုင်းရင်းသားအဖွဲ့တွေကသိကျင်နေကြပါတယ်။အစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေဆွေးနွေးညှိနှိုင်းဖို့လိုပါတယ်။နိုင်ငံရေးအရာဖြည့်ရှင်းဖို့မကြိုးပမ်းဘဲကိုကြိုးစည်းပွားကိုသာဦးစားပေးနေရင်တော့တိုင်းရင်းသားပြည်ပခတ်တက်ဆိုးရှိပွဲရှိကြောင်းနယ်သာလန်အခြေစိုက် Transnational Institute ကသုံးသပ်ထားပါတယ်ခင်ဗျာ။